ပြီးခဲ့တဲ့နှစ်ရက်အတွင်းစစ်ကောင်စီရဲ့လွန်ငင်းချမ်းသာခွင့်နဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတဝန်းကအကျဉ်းတောင်အချုပ်ထောင်တွေကနေပြန်လွတ်လာသူလူပေါင်း 2,500 ကျော်ရှိနေပြီလို့နိုင်ငံပိုင်သတင်းစာတွေကစီးရင်နေတဲ့ကထုတ်ပြန်ထားပါတယ်။လွန်ငင်းတပ်သားခွင့်အရာဒီညနေမနေ့ကလွတ်ပေမဲ့ညနေမှာပြန်ပြီးတော့ဖမ်းခံရသူတွေလည်းရှိနေတာကြောင့်ဒီလိုလူငိမ့်တက်တာတဲ့အမိန့်ဟာနိုင်ငံတကာဖိအားတွေရော့လာဖို့ဟန်ပြဖြစ်လိမ့်မယ်လို့ယူဆပြောဆိုမှုတွေလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုရဲမွန်ကပြောပြမှာပါရှင
်။စစ်တပ်အာဏာသိမ်းတဲ့အပေါ်ဆန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူဆွဲချက်တင်ခံရသူ 9,000 ကျော်ကိုအမှုလူငိမ့်တက်တာခွင့်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။ဒီလူတွေကိုအောက်တိုဘာ18ရက်နေ့ကစပြီး3ရက်ကြာစီးစစ်လွတ်ပေးမယ်လို့တည်ထားရတာပါအမည်မဖော်လိုသူအင်းစိန်ထောင်တာဝန်ရှိသူတို့ကို VOA ကအောက်တိုဘာလ20ရက်ညနေ4နာရီအချိန်မှာဆက်သွယ်ခဲ့တာမှာတော့ရုံးပိတ်ရက်ဖြစ်ပြီးစီးစစ်မှုတွေမပြီးပြတ်တာကြောင့်လွတ်ပေးနိုင်မှုအခြေအနေနည်းတယ်လို့တုံ့ပြန်ခဲ့ပါတယ်ပြီးခဲ့တဲ့ရက်တွေအတွင်းအခုလိုပြန်လွတ်လာသူတွေရဲ့မှာအင်းစိန်ဗဟုအကျဉ်းဆောင်ကနေပြန်လွတ်လာသူ1000ကျော်ရှိပြီးလွတ်လာသူအများဆုံးဖြစ်ပါတယ်အစီအစဉ်အတိုင်းအကျဉ်းသားတွေကိုထပ်မံလွတ်ပေးဖို့ရှိမရှိနဲ့ဆက်လက်လွတ်ပေးမဲ့လူ위ရဲ့စီးနဲ့ပတ်သက်လို့မေးမြန်းတဲ့အပေါ်ပြန်လည်ပြောဆိုတာမရှိခဲ့ပါဘူး။လက်ရှိမှာလွတ်လာသူအများဆုံးဖြစ်တဲ့အင်းစိန်ဗဟုအကျဉ်းဆောင်ဘက်ကပြီးခဲ့တဲ့ရက်တွေအတွင်းလူပေါင်း1000ကျော်လောက်လွတ်ပေးခဲ့တယ်လို့တာဝန်ရှိသူတို့ကအတည်ပြုပါရတယ်။လွတ်ပေးနိုင်ချိန်နည်းတယ်လို့အကျဉ်းသားအရာရှိသူကပြောပေမဲ့လည်းညနေပိုင်းကျမှလွတ်လာသူတချို့ရှိနေတယ်လို့တားနှစ်ယောက်လွတ်လာမလား။အင်းစိန်ထောင်ရှိသွားဆောင်နေခဲ့တဲ့မိခင်ဖြစ်သူကပြောပါရတယ
်။မကူလာတိုက်ကြီးရမသိဘူးအဲ့ဒါ26ရောက်ဒီကငါခြေရောက်အဲ့လိုအခုနအခုဒီမှာလာပြောတော့တာခြေကိုအန်ဒီတို့ကနောက်ဘက်ကိုရောက်နေသူကခြေကိတ်ကနေထွက်တယ်အခုကဟိုနောက်ဘက်ကိုသွေးရဘူးကြီးပြောတော့တာအန်ဒီတို့ကမျောနှင်းချက်တွေအများကြီးရပါတယ်အဲ့ဒီပါတွေကနေနေတွေပဲဟောင်းသူတို့ကနှုတ်တွေကိုင်းနေလောက်အောင်မယ်ဟိုအမဲကောင်ဆိုလို့ရှိရင်စီတင်းမို့စီတင်းမို့ဘိုးအောင်လို့ဘိုးအောင်အားရစီတင်းလာတာတွေရှိရလေအစ်ကြီးကောင်ကလည်းစာမွေးဖြေနေတယ်ဒီဒီစီလေတက္ကသိုလ်သား
ပြီးခဲ့တဲ့ရက်တွေအတွင်းစစ်ကောင်စီရဲ့လွန်ငင်းတက်တာအခွင့်နဲ့အမှုပြန်ရုပ်သိမ်းမှုတွေကြောင့်နိုင်ငံတော်ဝင်အကျဉ်းဆောင်တွေကနေလွတ်လပ်သူအယောက်2500ကျော်ရှိပါတယ်။ဒီစီးရင်တွေဟာအင်္ဂါနဲ့ဗုဒ္ဓဦးနေထုတ်သတင်းစာတွေကစီးရင်တွေပေါင်းခဲ့တာဖြစ်ပါတယ်။သတင်းကျွတ်ကာလလွန်ငင်းတက်တာအခွင့်နဲ့စစ်ကောင်စီကအကျဉ်းသားတွေပြန်လွတ်ပေးနေပြီမဲ့ပြန်လွတ်လာပြီးမှတခြားပုံမှန်တွေကြောင့်ပြန်လည်ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။မိထီလာမှာပြန်လွတ်ပေးပြီးမှပြန်ထိမ့်သိမ်းခံရတဲ့ဖြစ်စဉ်ရှိခဲ့တယ်လို့ကြော်ကြားသူတွေကဆိုအဆိုတော်သူဖြစ်တဲ့ဤသူဟာလည်းအင်းစိန်ထောင်ကနေအင်္ဂါနေ့ညကလွတ်လာပြီးမဲ့သူ့ကိုဗုဒ္ဓဦးနေမှာပြန်ဖမ်းသွားတယ်လို့မိသားစုဝင်တွေကသိရပါဗျ။ပြန်လည်ပြီးလူကိုလွတ်ပေးလိုက်ပြီးမဲ့စိတ်မလွတ်မလပ်တဲ့အဖြစ်တွေခံစားနေရသူတွေလည်းရှိနေပါဗျ။လက်ရှိချိန်ထိစစ်သက်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းအာဏာသိမ်းမှုစတင်လို့ဖမ်းဆီးခဲ့သူတွေကိုလူငိမ့်တက်တာအခွင့်ပြုတဲ့နေရာမှာတော့NLD ဗဟုအလုံးမှုဆောင်တူဖြစ်တဲ့မုံရွာအောင်ရှင်ကလွဲလို့ထင်ရှားတဲ့နိုင်ငံရေးခေါင်းဆောင်တွေ၊ကျောင်းသားခေါင်းဆောင်တွေတော့မပါကြသေးပါဘူးခင်ဗျာ။